တော်တာရှင်များခင်ဗျာဒီတစ်ပတ်မှာတော့စိုက်ပျိုးမြေတွေကိုတခြားနည်းနဲ့အသုံးပြုတာတွေတအားများနေတဲ့ကိစ္စကိုအ мян ဆုံးကြက်မှတ်ကင်တွဲတင်နေဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြမှာဖြစ်ပါတယ်လွန်ခဲ့တဲ့တစ်လနီးပါးလောက်ကရန်ကုန်မြို့မှာရှိတဲ့ကုန်တယ်ဆက်မှုအသင်းချုပ်မှာရန်ကုန်တိုင်းဒေသစိုက်ပျိုးရေးတိုးတက်မှုအတွက်ဆိုပြီးဆွေးနွေးပွဲတစ်ရက်ကျင်းပခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲမှာရန်ကုန်တိုင်းရဲ့စိုက်ပျိုးရေးမွေးမြူရေးတစ်တော်နဲ့စွန့်ဝင်ဝင်ကြီးကစိုက်ပျိုးမြေတွေနဲ့ပတ်သက်ပြီးအံအားတင်ပွဲကိန်းဂဏန်းအချက်လက်တွေကိုထုတ်ပေါ်ပြောကြားသွားပါတယ်။ဘာလဲဆိုတော့ရန်ကုန်တိုင်းမှာစိုက်ပျိုးနိုင်တဲ့မြေအေက2တန်းခွဲလောက်ရှိတဲ့အနက်လက်ရှိအချိန်မှာစိုက်ပျိုးရေးလုပ်ငန်းကိုအမှန်တကယ်လုပ်တာဆိုလို့အဲ့ဒီမြေရဲ့တဝက်လောက်ပဲရှိပါတော့တယ်။ဘာဖြစ်လို့လဲဆိုတော့ကျန်တဲ့မြေတဝက်လောက်ဖြစ်တဲ့အေက1တန်းကျော်ကမြေဈေးကစားသူတွေရဲ့လက်ဝယ်ရောက်ရှိနေတာကြောင့်လို့ဆိုပါတယ်။မြန်မာနိုင်ငံမှာစပားစိုက်တဲ့လင်းမြေအေက18တန်းကျော်ရှိတယ်လို့တက်ဆိုင်ရာကဆိုထားပါတယ်။ဒါကြောင့်မြေဈေးကစားတာကြောင့်မစိုက်မပြိုးတော့တဲ့စိုက်ပျိုးမြေအေကဟာရန်ကုန်တိုင်းတစ်ခုတည်းမှာတင်ဧကတန်းကျော်တာဆိုတော့တော်တော်ကိုများတဲ့ပမာဏပါရန်ကုန်တိုင်းမှာဆိုရင်လင်းမြေတွေကိုဖဲ့ရောင်ပန်းရောင်နေကြတာတွေဟာမြို့နယ်တော်တော်များများမှာရှိနေပါတယ်အထူးသဖြင့်ကားလမ်းမတဲ့နီးတဲ့နေရာတွေမြို့တစ်စီမံကိန်းလုပ်မယ်လို့တည်င်းထွက်တဲ့နေရာတွေမှာများပါတယ်မြေဈေးကောင်းလာတော့လယ်သမားတွေကိုယ်တိုင်ပေ40ပေ60ပေ20ပေ60အကွက်တွေရိုက်ပြီးရောင်းကြတာလည်းရှိသလိုလယ်သမားတွေစီကနေဧကလိုက်မြေဝယ်ပြီးပြန်ပြီးပိုင်းဖြတ်ရောင်းကြတာတွေလည်းရှိပါတယ်လေအမီဥပဒေအရလင်းမြေကိုစိုက်ပျိုးရေးကလွှဲရင်တခြားနည်းနဲ့အသုံးပြုလို့မရဘူးဆိုပေမဲ့လင်းမြေကိုစိတ်ပိုင်းပြီးအကွက်ရိုက်ရောင်းနေကြတဲ့ကိစ္စတွေကိုတော့ပုံရှိုးကွယ်ရှိုးလုပ်နေကြတာမဟုတ်ပါဘူးအားလုံးပေါ်ပေါ်တင်နေမှာပဲမြေဝယ်ထားတဲ့သူတွေကလည်းသူတို့မြေခွက်တွေကိုကွန်ကရစ်တိုင်တွေစိုက်တန်ဆူးကြိုးတွေတန်စကားတွေခတ်နဲ့လှုပ်ထားကြတာပါဒီလိုမျိုးလင်းမြေခွက်တွေကိုပိုင်းဖြတ်ပြီးအကွက်ရိုက်ရောင်းနေကြတာကရန်ကုန်တိုင်းတစ်ခုတည်းတင်မကပါဘူးမြန်မာနိုင်ငံမှာမြေဈေးလှုပ်တဲ့မြို့တိုင်းရွာတိုင်းလိုလိုမှလုပ်နေကြတာပါပြီးခဲ့တဲ့2016ခုနှစ်လောက်ကစပြီးမြေဈေးတွေအေးသွားတာကြောင့်မြန်မာနိုင်ငံကလူတွေမြေဝယ်ပြီးတက်ဈေးမျှော်ကြတာအရင်ထက်နှဲသွားတယ်ဆိုပေမဲ့လင်းမြေတွေကိုအကွက်ရိုက်ရောင်းနေကြတာအခုထိနေရာတော်တော်များများမှာတွေ့နေရတုံးပါပဲအပေါ်မှာတင်ပြခဲ့သလိုစိုက်ပျိုးမြေတွေကိုအကွက်ရိုက်ရောင်းတာအပြင်ဧကလိုက်ဝယ်ထားကြပြီးဘာမှမစိုက်မပျိုးပဲဒီအတိုင်းပြစ်ထားကြတာတွေကလည်းစိုက်ပျိုးရေးကိုအဓိကလုပ်တဲ့အေယာဝတီတိုင်းလိုဒေသမှာတောင်အများအပြားတွေ့နိုင်ပါတယ်ဒီနေရာမှာတခုစဉ်းစားကြည့်စီလိုတာကစိုက်ပျိုးမြေတွေမြေဈေးကစားသူတွေလက်ထဲရောက်နေပြီးမဆိုင်မပြိုးပဲဒီအတိုင်းရှိနေတာရန်ကုန်တိုင်းတစ်ခုတည်းမှာတင်ဧကတန်းကျော်ဆိုတော့တနိုင်ငံလုံးအတိုင်းတာနဲ့ဆိုရင်ဘလောက်များရှိသွားပြီလဲဆိုတာပါစပားဆိုင်တဲ့လင်းမြေဧက18တန်းထဲမှာမဆိုင်ပဲဒီအတိုင်းပြစ်ထားတဲ့မြေဧကဘဏ္ဍတန်းတောင်ရှိနေပြီလေဒီလိုပဲဘဲမျိုးစုံနှမ်းမျိုးစုံဆိုင်တဲ့ရာမြေတွေထဲမှာကောမဆိုင်မပြိုးပဲပြစ်ထားလိုက်ကြတဲ့မြေတွေဘလောက်တောင်ရှိနေကြပြီလဲရန်ကုန်တိုင်းတစ်ခုတည်းမှာတင်ဧကတန်းကျော်ဆိုတဲ့အတွက်တနိုင်ငံလုံးအတိုင်းတာနဲ့ဆိုရင်ဒီတက်23ဆလောက်များရှိနေပြီလားဆိုပြီးစိုးရင်စရာရှိနေပါတယ်။အရင်ကတည်းကလေယာမြေတွေကိုစိတ်ပိုင်းရောင်းချနေကြတာတွေတွေ့နေကြနေရပြီမဲ့ဒီပုံဒီနီးနဲ့ပျောက်သွားကြတဲ့စိုက်ပျိုးမြေပမာဏဟာဧကတန်းနဲ့တောင်ချီနေပြီဆိုတဲ့အထီးတော့မထင်မိခဲ့တာအမှန်ပါ။ဒါနဲ့ပတ်သက်ပြီးထက်ဆင့်ဆွေးနွေးလိုတာကအပေါ်မှာတင်ပြခဲ့တဲ့နည်းတွေအတိုင်းစိုက်ပျိုးမြေတွေဧကတန်းနဲ့ချီတဲ့အထီးမဆိုင်မပြိုးပဲရှိနေကြတာဟာစိုက်ပျိုးရေးနယ်ပယ်တစ်ခုတည်းတည်းမဟုတ်ပဲတိုင်းပြည်ရဲ့စီးပွားရေးအဆောက်အအုံကိုပါစိုးကြိုးရိုက်ခတ်မှုရှိစေပါတယ်။နံပါတ်၁အချက်အနေနဲ့စိုက်ပျိုးမြေတွေကိုဘာမှမလုပ်ပဲဒီအတိုင်းပြစ်ထားတဲ့အတွက်ဂုံထုတ်ဆွမ်းအားကျစင်းပါတယ်။ဒီအချက်ကတိတ်ကိုအရေးကြီးပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံအတွက်တော့စိုက်ပျိုးရေးကရတဲ့ဝင်ငွေကတိုင်းပြည်စီးပွားရေးတစ်ခုလုံးရဲ့40ရာခိုင်နှုန်းကျော်တဝက်နီးပါးလောက်ရှိနေပါတယ်။ဆိုတော့ကစိုက်ပျိုးရေးကဏ္ဍရဲ့ထုတ်ကုန်ကျဆင်းရင်တိုင်းပြည်ဝင်ငွေရော့လာမယ်ပိုပြီးဆင်းရဲလာပါမယ်။တစ်ဖက်မှာဆိုရင်လေငွေကြေးအရင်းအနှီးတွေကကုန်ထုတ်လုပ်မှုဘက်ကမရောက်ဘဲမြေကွက်တွေထဲမှာနစ်မြုပ်ပြီးမလဲပတ်မစီစဉ်ပဲတည်နေပါတယ်။ဒါအပြင်မစိုက်ပျိုးပဲပြစ်ထားတဲ့ဧကတန်းနဲ့ချီတဲ့လင်းမြေရာမြေတွေကိုထက်မတွက်ပဲဆိုင်ရွက်ပေါ်ကကိန်းကနန်းတွေကိုကြည့်ပြီးစီမံကိန်းတွေမူဝါဒတွေလုံးမရင်ငါးပါးမောက်တဲ့ရလက်တွေပဲထွက်လာနိုင်ပါတယ်။ဆိုတော့စိုက်ပျိုးမြေတွေကိုဧကတန်းနဲ့ချီပြီးဘာမှမစိုက်မပျိုးပဲရှိနေတာကတိုင်းပြည်အတွက်မိအေးနှခါနာဆိုတဲ့အဖြစ်မျိုးပါဒီနေရာမှာတက်ဆိုင်ရာကိုမေးခွန်းထုတ်လိုတာကလေယာမြေတွေကိုစိတ်ပိုင်းရောင်းချနေကြတာကိုမြင်နေတွေ့နေရပါလျက်ဘာဖြစ်လို့များထီထီရောက်ရောက်မဟန့်တားကြတာလဲဆိုတာကိုပါဤကုန်းချုပ်အနေနဲ့ပြောလိုတာကအစိုးရအနေနဲ့တိုင်းပြည်ရဲ့ရှေ့ဆက်မဲ့စီးပွားရေးမူဝါဒကဘာလဲဆိုတာကိုကြည့်ပါတရားဝင်ကြေညာထားသလိုစိုက်ပျိုးရေးကိုဦးစားပေးအဆင့်မှာထားမယ်ဆိုရင်တော့ဧကတန်းနဲ့ချီတဲ့စိုက်ပျိုးမြေတွေကိုဘာမှမဆိုင်ပဲပြစ်ထားကြတာကိုမဖြစ်မနေဟန်တားဖို့ဖြေရှင်းဖို့လိုပါတယ်ဒီလိုမှမဟုတ်ပဲမတိကျင်အောင်ဆက်ဆောင်နေမယ်ဆိုရင်တော့တိုင်းပြည်စီးပွားရေးဟာမိအေးနှခါနာကနေ3-5ကနာဆိုတဲ့အဖြစ်မျိုးကြုံလာနိုင်မှာကြောင်းဝေဖန်ထောက်ပြလိုက်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ